စစ်အာဏာသိမ်းပြီးနောက်ဇက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်လာခဲ့တာမှာတရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်တွေအကြား2023ခုနှစ်မေလလောက်ကတည်းကတိုက်ပွဲဆက်တင်ဖြစ်သွားခဲ့ပါတယ်။အဲ့ဒီအချိန်ကတည်းကဒေသခံအများအပြားစစ်ဘေးလွတ်ရာပြေးချောင်နေကြရတာအခုဆိုရင်တစ်နှစ်ကျော်နေပြီးနေရက်လည်းမပြေနိုင်ကြသေးပါဘူး။ပုံမှန်ဆိုအခုလိုမိုးရက်တီရောက်ချိန်မှာမိုးစပါးနဲ့ကြောင်းတွေစိုက်ပျိုးကြတာဖြစ်ပေမဲ့အခုတော့လက်ရှိတိုက်ပွဲတွေကြောင့်ဘေးလွတ်ရာပုန်းခိုနေကြရတဲ့ဒေသခံတွေအနေနဲ့စိုက်ပျိုးရေးမလုပ်နိုင်တော့ဘူးလို့ဒေသခံတယောက်ကအခုလိုပြောပြပါတယ်။
ဒီပုံမှန်ချေဆိုရင်တော့ကျွန်တော်တို့၅လပဲ၆လပဲဆိုရင်မိုးနည်းနည်းရွာလို့ဆိုထင်ကြတော့ချိုးကြလဲအခင်းကျဲကြတော့အဲ့လိုမျိုးတွေချိုးကြပြောင်းဝဆိုင်ကြတော့အခုကတော့ဘယ်လိုမှလည်းစိတ်မပါကြတော့ဒီမှာပါကြတော့ဆိုတာညောတော့ဈေးကြည့်ကြတယ်နောက်တော့ပြက်လုံးဝင်ပဲလုံလုံမရှိနောက်တစ်ခုကစူစားရမလားမစားမလားမသိကြဘူးလေ
မနစ်တုံးကတော့မိုးစပါစိုက်ပြိုးခဲ့ပေမဲ့စပားရိတ်သိမ်းချိန်မှာစိုက်ပွဲဖြစ်လို့ဒေသခံတွေထွက်ပြေးတင်းဆောင်ကြရပြီးတချို့သူတွေကစပားမေးသိမ်းနိုင်ခဲ့ဘူးလို့ဒီမော့ဆိုစစ်ပေးဒုက္ခတွေကပြောပါတယ်ဒီနှစ်မှာလည်းအများစုကမိုးစပါးမဆိုင်နိုင်ပဲတည်ငြိမ်တဲ့ကျေးရွာတွေလောက်သာလုံဆောင်နိုင်တယ်လို့ပြောပါတယ်
။ဒီနေ့ကလည်းဆိုက်ဖို့လုပ်ရင်းနဲ့ပဲအဲ့လိုပဲဆက်ကြည့်ရတာပဲ။ဒီနေ့လည်းမဆိုင်ကြပါဘူး။ဒီမော့ဆိုရှိပတ်ချမ်းလောက်ပဲနည်းနည်းပဲဆိုင်ကြပါလား။ရှိပတ်ချမ်းကလည်းလုံးလာတော့မဆိုင်နိုင်ကြဘူး။တချို့ကတော့လည်းနည်းနည်းညီလေးရွာတွေပေါ့။အညီလေးရွာတွေပုံမှန်သူတို့ကလေတွေနည်းနည်းပြေးလုပ်ကြတာကိုကုတင်းဆောင်ဆိုင်နဲ့အဲ့လိုမျိုးတွေပုံကလုံးစားကြပေါ့။ညီတို့ညီရင်းရောတချို့ကတော့ငားရကြရှိတဲ့လူကသူတို့ငားရကြတော့မလုပ်တော့ဘူး။ဆစ်ဆောင်တွေကိုညီတို့ငားရောက်ထုပေါင်းတော့ဖေးကလည်းအဲ့လိုစားဖို့ရအောင်ပေါ့။နောက်နေ့တော့မသွေးရပေါ့တော့။ဒီရဲ့ကျတော့ဒီနေ့စားနေတာကအော်ပြီးခဲ့တဲ့ဟိုးရေတော့လောက်လာတဲ့ဟာလေးတွေကိုကိုနိုင်ရလောက်တက်ထုတ်လာတဲ့ဟာတွေပေါ့တက်ထုတ်လာတဲ့ဟာလေးတွေစိတ်စားတယ်ပြီးတော့နောက်ဒီကလူတန်းလေးတွေလာတဲ့ဟာလေးတွေလည်းကျော်စားရကြရတော့အခုကနောက်တစ်နေ့လောက်နည်းနည်းလောက်ဆက်ကြမယ်ဆိုရင်တော့ဟိုချိန်လေးကတော့မပြေဝစရာပဲကျွန်တော်ညကုန်တော့မဆင်းဘူ
းတောင်သူတွေကမိုးစပါးမဆိုင်ပြုံးနိုင်ဘူးဆိုရင်နောင်လာမယ့်နှစ်တွေအတွက်စားနိုင်ရိတ်ခါပုံမခက်ခဲလာလိမ့်မယ်လို့ရှမ်းကယားနယ်ဆက်ဖေခုံမြို့နယ်စီမီလော့ကြီးရွာကစစ်ဘေးဒုက္ခတွေတူကပြောပြပါဗျာ
။ဆက်ပြောရပြီးလောကကတော့မဆက်ကြေးရတော့ပါတော့။ဆက်ပြောဆက်ကြည့်လို့ဆိုတော့ကျွန်တော်ဒီဘူးကအခက်ကိုဖြစ်တဲ့တော့ဆက်ပြောရပြီးလောက်တော့လုပ်မယ်။နောက်တစ်နေ့လည်းစာပြစာပြတော့ဒီကရအခက်ကိုပြောပါလိမ့်မယ်။ကျွန်တော်ကဘာအဓိကထားပြီးတော့ဆက်ပြောကြတာဒီဆက်ကိုဆက်ဆက်ထားမှာနော်။ဆက်ပြောပါတော့
။နိုင်ငံရေးလုံခြုံရေးမသိနေတယ်လို့တွားရေးလိုက်ခက်ခဲနေတဲ့ရှမ်းပြည်နယ်၊ကယားပြည်နယ်နယ်စပ်တွေမှာလောင်စာဆီတွေဓာတ်မြေဩဇာတွေအစမတန်ဈေးတက်နေရာကြောင့်တချို့တောင်သူတွေကစပားဆိုင်ပြိုးကိုခက်ခဲနေကြပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေကဆေးရည်တွာလာလှုပ်ရှားမှုတွေကြေးရွာတွေမှာတပ်ဆွဲနေထိုင်တာတွေကြောင့်ဒေသကာကွယ်တပ်ဖွဲ့တွေနဲ့ထိတွေ့မှုတိုက်ပွဲဖြစ်ပွားနေလို့လုံခြုံမှုမရှိဘူးလို့မိုးပြဲမျိုးနယ်ကစစ်ဆောင်ကွန်ကြီးလူတို့ကပြောပါတယ
်။လောက်လို့ရတဲ့နေရာဒီ90ရာခိုင်နှုန်း60ရာခိုင်နှုန်းလောက်ပဲသူတို့လောက်နိုင်ကြတော့ပေါ့။တချို့နေရာမှာဒီ foreign supply နဲ့တော့ဝါရီမှာဆိုလဲလေလောက်လို့လောပါအောင်အဆင်ပြေတော့ပေါ့နော်ဒီစီကောက်စီကဆွဲတဲ့နေရာလေးပေါ့နော်ဒီမော့ဆိုတဲ့စီကောက်စီတောက်ဆွဲနေရာလေလောက်လို့လည်းမရတော့ဘူးနောက်တချို့လေလောက်လို့ရတဲ့နေရာကြီးခါကြတော့မျောစာစီရအဆမတန်တဲ့နေဒီပုံမှန်နေဆိုပြောတာအဲ့3000ကိုအခုကတစ်သိန်းနဲ့3000လောက်ညစ်တက်လာတော့လေဒီအမဝင်နိုင်ကြပေါ့အပေါင်းသူတွေကအဲ့လိုမျိုးတွေကြော်ရတော့လာမြင့်နေအတွက်ဒီဆန်စပါရှာဖားမှုတွေတော်တော်လေးကြုံတွေ့နိုင်မယ်လို့ကျွန်မြင်ရပေါ့နော
်စစ်ပွဲဖြစ်နေတဲ့အတွက်ဒေသခံတွေဟာပြည်တွင်းစစ်ပြေးဒုက္ခတွေဖြစ်နေကြပြီးအလုတ်ကိုင်မရှိဝင်ငွေပြက်လက်ပြီးစာဝတ်နေရေးအတွက်အတော်လေးအခက်အခဲဖြစ်နေကြပါတယ်ခင်ဗျာ